အခုကမျိုးမှာအရီလောက်အခြေအနေရောက်ခဲ့တယ်လို့ဘူဂလီမျိုးကဆန္ဒပြပွဲမှာလည်းမျိုးနဲ့ NLD ဥက္ကဋ္ဌကိုဖမ်းသွားခဲ့ပြီးနဲ့ဆက်ပြီးတော့တရားဟောတာဆန္ဒပြတာတွေလုပ်ခဲ့ပါတယ်ဒါထောင်နာနာထောင်တဲ့လူတွေကလည်းတထောင်ကျော်တယ်တဲ့မျက်မြင်တွေကပြောတယ်မေးမှရေးဘာတွေများမေးထားသေးလဲပြောပြပါအောင်ခင်ဗ
ျဟုတ်ကဲ့ပါရှင်နောက်စားစီနဲ့ကုံစည်းလောက်ကြစီရေလူလူဆန္ဒထုတ်ဖော်ပွဲကို AR တိုင်းဘူဂလီမျိုးမှာပြုလုပ်ခဲ့ရမှာတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ဘူဂလီမျိုးနဲ့ဥက္ကဋ္ဌထိမ့်သိမ့်ခံလိုက်ရကြောင်း AR တိုင်းအတွင်းမှုဦးဝင်းမြင့်ကအခုလိုပြောပြပါတယ
်ဘူဂလီမျိုးနဲ့ဒီဥက္ကဋ္ဌဦးအောင်ခင်ဘူရဲ့တော့ပဲအတွင်းမှုမမိစိန်နော်နောက်တစ်ခုကဘာနာရေးမှုတော်ခင်လေးရဲ့သူတို့တွေနဲ့ပေါ့ဗျာဥဆောင်ပြီးရောဘူကလေးမှာစီငိမ့်အေးချမ်းစွာပေါ့ဗျာဆန္ဒဖော်ထုတ်ကြတယ်ပေါ့ဆန္ဒဖော်ထုတ်ကြတဲ့အခါကျတော့ပြည်သူလူထုကတထောင်ကျော်လောက်ပါလာဝိုင်းနားထောင်တယ်ပေါ့ဗျာဝိုင်းပြီးတော့နားထောင်တဲ့အခါကျတော့အခုဥအောင်ခင်ဘူကိုသက်ဆိုင်ရာအာဏာပိုင်ကနေပြီးတော့ခေါ်ပါတယ်ခေါ်ပါတဲ့အခါကျတော့ဒီပြည်သူလူထုကဥအောင်ခင်ဘူကိုပြန်လွတ်ပေးရမယ်ပြန်လို့မပေးမချင်းတို့လူစုမခွဲဘူးပေါ့ဗျာ
ဘုကလေးမျိုးမှာမျိုးနဲ့ဥက္ကဋ္ဌကိုပြန်မလွတ်ပေးမချင်းလူစုမခွဲပဲ7နှစ်ခွဲကျော်တည်လုပ်ခဲ့ပေမဲ့လည်းအာဏာပိုင်တွေဘက်ကအတင်းအကျပ်ဖိအားပေးမှုတွေကြောင့်လူစုခွဲခဲ့ရပါတယ်ဒီနောက်မျိုးနဲ့ဥက္ကဋ္ဌကိုမာယာကရုံထဲမှာပဲထိမ့်သိမ်းထားတယ်လို့လည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြောပါတယ်အေအဝီတိုင်းအတွင်းမှာတီတီမမဆန္ဒထုတ်ပေါ်မှုတွေကိုပြုလုပ်တာဟာဒီအပိုင်းအတွင်းမှာဆိုရင်နှစ်ကြိမ်ရှိခဲ့ပြီဖြစ်ပါတယ်။လက်ပတ်တာမျိုးနယ်မှာတော့ပူးဆောင်ခဲ့သူကိုအောင်မိုးဝင်းအပါဝင်3ဦးလို့ကိုဖမ်းဆီးခဲ့တဲ့အပြင်လူလူတွေကနေနောက်ထပ်4ဦးကိုလည်းထပ်မံဖမ်းဆီးလိုက်ပါတယ်။ဖမ်းဆီးခံရသူတွေဟာကိုအောင်မိုးဝင်းတို့ကိုတားဆီးတဲ့ကြက်ခိုင်ဖွံ့ဖြိုးရေးအဖွဲ့ဝင်တွေ၊စွာရှင်အဖွဲ့ဝင်တွေ၊စစ်မှုရေးဟောင်းအဖွဲ့ဝင်တွေဖြစ်တဲ့ကိုထွန်းရင်တို့အုပ်စုကိုတွန်းဖယ်ပြီးဒါဟာပြည်သူတွေအတွက်လုပ်တာသားစီရမလို့ဘူးဆိုပြီးပြောခဲ့သူတွေဖြစ်တာကြောင့်သူတို့ကိုဖမ်းဆီးခဲ့ခြင်းဖြစ်ပါတယ်။ဖမ်းဆီးခံရသူတွေကတော့ကိုပေါက်စ၊ကိုဖိုးချိုး၊ကိုမောင်ကျော်နဲ့ကိုလှဆိုးတို့ဖြစ်ပါတယ်။ဒီလိုဆန္ဒထုတ်ပေါ်နေသူတွေကိုအကြမ်းဖက်နေတဲ့နဲ့ပတ်သက်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်
။ထို့အခါအာဏာပိုင်များ၏ကြောထုံလောက်ကံပြုထားသောအဖွဲ့များကအကြမ်းဖက်သည့်နီလာများဖြစ်သောအတင်းအဓမ္မဖမ်းဆီးချုံနှောင်ခြင်း၊ရက်သက်စွာရိုက်နှက်ထိုးတိတ်ခြင်းနာမကြဝွန်အောင်ရုံမာစွာဆဲရင်တိုက်ထွန်ခြင်းအမျိုးသမီးများအားကာရင်းသရင်ပြက်ပြားအောင်ဆက်ဆံခြင်းအသရှိသည်တို့ဖြင့်ရင်ကြကြမ်းကြမ်းစွာနှိမ်နှင်းခဲ့ပါသည်
။ပညာရှင်ရဲ့အနှစ်တရားကတော့စစ်တပ်ကအာဏာသိမ်းစဉ်ထုတ်ပြန်ခဲ့တဲ့နှင်းမြင့်သော88ဥပဒေနဲ့ဒီကနေ့ဆန္ဒပြသူတွေကိုထိမ့်သိမ်းလို့မရဘူးဆိုတာကိုပြောထားကြောင်းအမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ပြောရေးဆိုခွင့်ရှိသူဦးညံဝင်းကပြောပါတယ်
။နှင်းမြင့်သော88မှာအဓိကအဖြစ်ကြမ်းဖက်လို့တဲ့သဘောနဲ့စူပူအောင်ကြလို့ဆိုဒီလိုရည်ရွယ်ချက်ပါမှသာဒါနဲ့ညီမှာပါအခုကအကျံဖက်တာကတစ်ဖက်ကဖန်ဆီးတဲ့လူတွေကအကျံဖက်တယ်ဆန္ဒပြတဲ့လူကအေးချမ်းစွာဆန္ဒပြတယ
်ဆန္ဒပြထုတ်ပေါ်မှုတွေကတော့နေ့စဉ်နေ့တိုင်းဆိုသလိုတိုင်းနဲ့ပြည်နယ်အသီးသီးမှာဖြစ်ပေါ်နေပြီးအာဏာပိုင်တွေဘက်ကလည်းဆန္ဒထုတ်ပေါ်သူတွေကိုအရေးယူမှုတွေဆက်လုပ်နေစေဖြစ်ပါတယ်